ပဲဘကိုးတိုင်းလက်ပံမြို့နယ်မှာကိုယ့်ရဲ့အတွင်းကိုဗစ်အတီးပြုလူနာ100ကျော်ရှိလာပြီးအဲ့ဒီအထက်မှာ3လအရွယ်ကလေးငယ်တယောက်လည်းပါဝင်ပါတယ်ယောဂကုဆက်ပြန်ပွားတာကိုထိန်းချုပ်နိုင်ဖို့လက်ပံမြို့နယ်အတွင်းကအခြေခံပညာကျောင်းတွေအားလုံးနဲ့မြို့မဈေးကိုရက်အကန့်အသတ်မရှိပိတ်ထားပါတယ်ရန်ကုန်ကလာတဲ့ဒီသတင်းအပြည့်အစုံကိုတော့အလိမ်မာကပြောပြမှာပါခင်ဗျာ
ပဲခူးတိုင်းအနောက်ချမ်းလက်ပံမြို့နယ်ထဲမှာဒီကနေ့ဇွန်လ15ရက်နေ့အထိကိုဗစ်အတီးပြုလူနာ119ဦးအထိရှိနေပါတယ်အတီးပြုလူနာတွေနဲ့ထိတွေ့ဆက်ဆံသူတွေကိုယောဂရှိမရှိစစ်ဆေးပေးနိုင်မဲ့လူနာတွေကိုတီးတန့်ခွဲထားဖို့နေရာအခက်အခဲရှိနေတယ်လို့လက်ဗရန်မြို့နယ်ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူတဦးက VOE ကိုပြောပါတယ်
။အခုကကျွန်တော်ကွာရန်တင်းတော့မရှိဘူးကွာ။ဒီ positive လူနာပဲပေါ့နော်။ positive ကိုတော့ကျွန်တော်တို့ဈေးရုံမှာကျွန်တော်တို့ကအခုဆိုရင်ကြက်သွားတဲ့အခါကျတော့ကျွန်တော်ဒီဒီအန်ကျောင်းမှာကျွန်တော်တို့ကဖြတ်ပြီးတော့ရွှေ့ထားရတယ်ပေါ့နော်။ဈေးရုံမလောက်လို့နောက်တစ်ခါကျတော့သူ့ရဲ့မီတာကွန်တက်ကိုတစ်ခါထက်လိုက်တယ်။ထက်လိုက်တယ်ထက်တွေ့ရင်ကျွန်တော်တို့GDI နဲ့ကျွန်တော်သေးရအရေးပေါ်လူနာဆိုရင်အရေးပေါ်လူနာပေါ့နော်လက္ခဏာဒီလောက်စူးစူးဝါးဝါမပြတဲ့ဆိုတာကြတော့ကျွန်တော်တို့ GDI မှာထားတယ်အမှကျန်းမာရေးရလည်းပဲဆရာမတွေစောင့်ရှောက်တယ်ပေါ့နော်အဲ့လိုပဲရှင်းပြထားပါဟုတ် home stay နဲ့ပဲလောလောဆယ်ပေါ့နော်ဟိုကျွန်တော်တို့ကပိုးမတွေ့တာတွေကအိမ်မှာပဲ home stay 14ရက်အဲ့လိုမျိုးထားပေးပါတယ
်ပြီးခဲ့တဲ့ဇွန်လ10ရက်နေ့တုန်းကလည်း COVID attribute လူနာတွေကအမျိုးသားတဦးသေဆုံးခဲ့ပါတယ်လလောဆက်ကိုဗစ်အတီးပြုလူနာတွေထဲမှာ3လအရွယ်ကလေးတဦးလဲမိဘဖြစ်သူတွေစီကနေယောဂါပိုးကူးစက်ခံထားရပါတယ်။ဒါပေမဲ့ကလေးရဲ့အခြေအနေစိုးရိမ်ကြမရှိဘူးလို့ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူတဦးကပြောပါတယ်
။ပထမသေဆုံးသွားတဲ့ပတ်ဝန်းကျင်တွေပေါ့နော်။နောက်ပြီးတော့အဲ့ဒီတဒေါလုံးကလည်းပဲ90တည်းကြီးပဲ2မီတာကြီးကလည်းပဲအဲ့ဒီ90တည်းကြီးဆိုတော့အတူမိဘစီကနေမှကူးတာပေါ့နော်။
ယောဂဘောကူးဆက်ခံရသူအများစုကဈေးရောင်းချသူတွေဖြစ်ကြပြီးသူတို့နဲ့ထိတွေ့ဆက်ဆံသူတွေကိုယောဂဘောကူးမကူးစစ်ဆေးဖို့တာဝန်ရှိသူတွေကကြိုးစားပေမဲ့တချို့ကစိတ်စစ်မခံကြဘူးလို့ပြောပါရယ်ခုလိုအခြေအနေတွေဖြစ်နေတဲ့လက်ဗရန်မြို့နယ်ကစာသင်ကျောင်းတစ်ခုမှကျောင်းတက်နေတဲ့ကလေးတဦးယောဂကူးဆက်ခံရတာကြောင့်မြို့နယ်အတွင်းမှာရှိတဲ့စာသင်ကျောင်းအားလုံးကိုမနေ့ကဇွန်လ14ရက်နေ့ကစပြီးရက်အကန့်အသတ်မရှိပိတ်လိုက်ပါတယ်သူနဲ့အတူကျောင်းနေပေါ်တွေကိုလည်းယောဂါပိုးရှိမရှိစစ်ဆေးခဲ့တယ်လို့ကိုဗစ်တိုက်ဖျက်ရေးတာဝန်ရှိသူကပြောပါတယ်
။သူ့ရဲ့အမေကညနေရတဲ့၄နာရီလောက်ကနေပြီးတော့အနံ့မရလို့တဲ့။အနံ့မရလို့ဆိုတော့သူ့ရဲ့ယောဂါလက္ခဏာအခြေအနေတွေပြီးတယ်။မနက်6နာရီလောက်ဖြေလိုက်တော့အဲ့ဒီမိခင်ကတွေ့ရောသူ့အိမ်ကမိသားစုတစ်ခါတည်းခေါ်ပြီးစစ်တော့ကလေးမလေးပါထက်တွေ့တယ်။ကျောင်းတက်နေလားဆိုတော့ကျောင်းတက်နေတယ်။ဒါနဲ့ကျောင်းတက်နေတယ်ဟုတ်ပြီအဲ့ဒါဆိုရင်ကျွန်တော်ဆရာကြီးကိုအကြောင်းကြားလည်းပြီးရောအဲ့ဒီနေ့မှာပဲသူတူတက်နေတဲ့ကျောင်းသားအကုန်လုံး30တယောက်ပေါ့30တယောက်ရှိတယ်အကျောင်းမှာ30တယောက်ကိုကျွန်တော်သွားစစ်တယ်ကျန်တဲ့ကျောင်းသားတွေဆရာမတွေကတော့ပိုးမတွေ့ခဲ့ဘူးဟုတ
်လက်ဗရန်မြို့နယ်မှာခုလိုယောဂဘိုးကူးဆက်ခံရသူတွေတိုးလာနေလို့ဗဇက်နဲ့နှာခေါင်းစည်းကိုစနစ်တကျတတ်ဆင်ဖို့ကျန်းမာရေးတာဝန်ရှိသူတွေကလူလူကြားသတိပေးနေကြပါတယ်ရန်ကုန်တိုင်းထဲကလဲကူးမြို့နယ်မှာလည်းပြီးခဲ့တဲ့ရက်ပိုင်းကပဲအတီးပြုလူနာ200ကျော်အထိရှိခဲ့ပါတယ်လဲကူးမြို့မှာရှိတဲ့မဟာဒရာကိုပိုင်အထက်တန်းကျောင်းကကျောင်းသားနဲ့ဆရာမတချို့မှာကိုဗစ်ယောဂါလက္ခဏာတွေ့ရှိလို့စိတ်ဆစ်တဲ့အခါယောဂါဘိုးကူးဆက်နေသူတော်တော်များများတွေ့ရှိနေခဲ့ပါတယ်။အဲဒီကနေဆက်ဆက်သူတွေကိုခြေရာခံစစ်ဆေးရာက210ထက်မနည်းမှာကိုဗစ်ယောဂါဘိုးကူးဆက်နေတာကိုတွေ့ရှိခဲ့ပါတယ်။ကျမရင်းနဲ့အာကစားဝင်ကြီးဌာနရဲ့ဂျွန်လ14ရက်ည8နာရီထုတ်ပြန်ထားတဲ့စာရင်းအရပြည်တွင်းမှာကိုဗစ်အတီးပြုလူနာသက်223ဦးနဲ့သေဆုံးသူ4ဦးရှိခဲ့ပါတယ်။အခုလိုကိုဗစ်ရောဂါကူးစက်သူတွေမြန်မာနိုင်ငံထဲမှာပြန်များလာနေတဲ့အတွက်ရန်ကုန်တိုင်းထဲမှာ Quarantine Center 38ခုအပါအဝင်တခြားမြို့တွေမှာလည်းတီးခြားခွဲထားတဲ့ Quarantine Center တွေကုသရေး Center တွေဖွင့်လှစ်နိုင်ဖို့လည်းကျမရင်းတာဝန်ရှိသူတွေပြင်ဆင်နေကြပါတယ်ရှင်။
အလိမ်မာပြောပြပေးခဲ့တာပါခင်ဗျာ။